ချင်းပြည်နယ်ဟာခါမြို့အနီးကကျေးရွာတွေမှာနေထိုင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာတဲကနာမကျန်းဖြစ်တဲ့သူတွေဟာအချိန်မီဆေးကုသမှုမခံယူရတာကြောင့်အသက်သေးဆုံးတဲ့အထိရှိပါတယ်။အဝင်ထွက်ဂိတ်တွေမှာအဆစ်ဆေးတွေတင်းကျပ်နေတာကြောင့်လည်းစစ်ပြေးဒုက္ခသည်တွေဟာမြို့ပေါ်တက်ပြီးတော့ဆေးကုနိုင်မှုအခက်အခဲဖြစ်နေကြတာပါ။ချင်းပြည်နယ်ကဒုက္ခသည်အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်နဲ့ကလေးတောင်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့အနီးကကျေးရွာတွေကိုစစ်ဘေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်အရေအတွက်9,000နီးပါးရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါရယ်ဒုက္ခသည်တွေဟာကျေးရွာတွေကနေဟာခါမြို့ကိုဆေးဝါးကုသဖို့သွားမယ်ဆိုရင်တင်းကျပ်စွာစစ်ဆေးတာတွေအပါအဝင်ဖမ်းဆီးတာတွေပါရှိတာကြောင့်အခက်အခဲကြုံကြရတယ်လို့ဆေးဝါးကုသမှုရောဆေးဝါးပါလုံလုံလောက်လောက်မရကြပါဘူးအခုလိုအချိန်မီဆေးဝါးကုသမှုမရတာကြောင့်အသက်သေးဆုံးတာတွေရှိတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်ရှိလာပေါ့နော်အဲ့ဒီဆေးဝါးကုသမှုကတော့ခက်ခဲတာပေါ့နော်ဘာလို့လဲဒီအရင်တပတ်ခေတ်ကပဲဒီအမွေပေါ့လို့လေဒီမှာအချိန်မီမရောက်နိုင်တော့လို့ဒီမှာအတေးတဲ့သူတွေပေါ့နော်လမ်းတွေမှာတေးတဲ့တယောက်လည်းရှိတယ်ဆိုတော့ဆေးကုသမှုကတော့တော်တော်လေးခက်ခဲခုတော့လည်းတော်တော်လေးရတိတူကွာကအဖျားတူတော်များနေတယ်ဟုတ်ကဲ့ကိတ်တွေဟာခါအဝင်ကိတ်တွေတော်တော်ကျက်တာပေါ့နော်အဝင်ကိတ်တွေတော်တော်စစ်သေးအစစ်သေးတာများတယ်အဲ့ဒီအဝင်ထွက်ကိတ်မှာပဲဒီအဖန်စီအများဆုံးဆိုတော့လေသူတို့ဖုန်းတွေမှာတက်ပုံနဲ့အဲ့လိုဖန်အများဆုံးဆိုတော့ဟာခါလို့လို့တဲ့အာချုပ်ထဲမှာလေသူဟောလုံး53ရောက်လို့ရှိတယ်အချုပ်တော်တော်လေးပြည့်နေတယ်ဆိုတော့ဒါလည်းဒီအဝင်ကိတ်တွေမှာဖန်တာများတယ်ဆိုတော့တော်တော်များများကမလာရေးဘူးနော်ဒါပေမဲ့တချို့မတက်နိုင်လို့လာမယ်ဆိုရင်လည်းအဲ့လိုပဲဘာမှမရအောင်ဝင်ထွက်တဲ့သူတွေတော့ရှိကြတာပေါ့နော
်ဒုက္ခသည်တွေဟာဟာခါမျိုးအနီးတိုက်ဝဲတွေကြောင့်တင်းရှောင်နေရသူတွေနဲ့ချင်းပြည်နယ်အဆက်ကလေးမျိုးတောင်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းတင်းရှောင်နေရသူတွေများပါတယ်လက်ရှိအချိန်မှာစောင်းရည်ဝင်ရောက်လာတာကြောင့်အဝတ်ထည်တွေပြင်စားဝတ်နေရည်တွေပါအခက်အခဲတွေရှိလာနေတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ
်ကျွန်တော်တို့အင်းနာမာရေဟွာမိုက်ဘုံဒီဟွာချတာပေါ့နော်လက်နဲ့ချီကြတာပေါ့အဲ့ဒါနဲ့မနေရဲလို့ရောက်ဖို့ပြီးလာတာပေါ့ဒုက္ခသည်တွေရောဟွာနေရတာထိုင်ရတာတော့အချက်ချဲတော့ရှိတာပေါ့အဝတ်အစားတွေလည်းအဆင်မပြေဘူးဒီဟွာရေပေါ့နော်ဟွာကျုံသားတွေလည်းဟွာအချက်ချဲတွေရှိတာပေါ့
စစ်ဘေးရှောင်တွေဟာတောတောင်တွေကရွာတွေမှာနေထိုင်ရတာဖြစ်တဲ့အတွက်အစားအသောက်အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲတာတွေအပြင်တယ်လီဖုန်းလိုင်းတွေပါမရရှိတဲ့အတွက်ဆက်သွယ်ရေးပါပြတ်တောက်နေပါတယ်။လက်ရှိမှာဟာခါမြို့အနီးမြန်မာစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေပြီးမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။မြန်မာစစ်တပ်ကဟာခါမြို့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကနေပါတိုက်ခိုက်တာတွေပြုလုပ်ခဲ့ရတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။
စစ်တပ်ကနေအသွာလာတွေပိတ်ထားတဲ့အတွက်ဆေးမကုနိုင်လို့ဟာခါစစ်ပြေးဒုက္ခသည်တချို့အသက်ဆုံးမရတဲ့အခြေအနေထိဖြစ်နေရတဲ့အနေအထားကိုကိုဝင်းခန့်မောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။